စစ်ပွဲတရင်ဖြေကြတဲ့ရခိုင်မတွေကိုရှင်းလျှောက်တယ်လို့လုပ်ရတဲ့အတွက် NBA ရခိုင်မျိုးသားပါတီကကန့်ကွက်တဲ့တရင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးပြောဆိုတဲ့ရခိုင်မျိုးသားပါတီကလွှတ်စော်ကိုယ်စားလှယ်တချို့ကိုမြောက်ပြည်ရောက်မြင်တန်ကြားကချင်းချောက်တဲ့သဘောနဲ့ထုတ်လွှင့်ခဲ့တာကို ANP ပါတီကကန့်ကွက်လိုက်ပါတယ်။ရခိုင်နောက်ပိုင်းမှာတော့ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးကြောက်တော်မျိုးနယ်မှာအရသာ10ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကြောင့်အရသာတေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေနေရာစွန့်ခွာထွက်ပြေးနေရသူတွေရဲ့ရှင်နေတွေကိုအရေးယူပေးဖို့ရခိုင်မျိုးသားပါတီ ANP ကလူခွင့်ရေးကော်မရှင်ထံကိုတင်ကြားထားတာပါ။ဒါအပြင်ရခိုင်မျိုးသားပါတီတွင်ကလွှတ်တော်ကိုယ်စားလှယ်တချို့ကိုအမည်နဲ့တကွချင်းချောက်တဲ့သဘောပါရှိတဲ့တဲ့တင်တစ်ခုကိုမြောက်ပြည်ရုံမြင့်တန်ကြမှာထုတ်လွှင့်တော့တာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ ANP ပါတီပြောခွင့်ရဒေါ်အေနုစင်ကပြောပါတယ
်။အဲ့မှာတော့အချက်က၄ချက်ပါတယ်နီ။အဲ့ဒီအချက်၄ချက်ထဲမှာအဲ့မြောက်ပြည်ကတိုက်ရိုက်ချင်းချောက်တဲ့သဘောမျိုးနဲ့ပြောတော့တဲ့အနေအထားပေါ်မှာဒါဟာတကယ်လက်တွေ့အချင်းဖြစ်ရမယ်လို့အပေါ်မှာအမှန်တိုင်းပြောထားတဲ့အချက်တွေပဲဖြစ်တယ်ဒါကိုပဲမဟုတ်မှန်ဘူးလုံးချင်ပြီးတော့ပြောတယ်လို့ပြီးရင်ဒါတွေအတွက်ပဲဆက်လက်ပြီးတော့အရေးယူတော့မလို့လို့ပြောသွားတဲ့အနေထားတွေပေါ်မှာကန့်ကွက်ရတာဖြစ်ပါတယ်
ပိကတဲ့ရပိုင်းကရခိုင်နောက်ပိုင်းကကြောက်တော်မျိုးနဲ့ညောင်ချောင်းချိပါကလူတွေကိုဖမ်းဆီးတော့တာနဲ့ပတ်သက်ပြီးလူမှုကွန်ရက်ပေါ်မှာမဟုတ်မမှန်ပြောဆိုတာတဲ့ကြောက်တော်မျိုးနဲ့တိမ်မချိပါကိုလူရှင်ရဲ့တပ်ဖွဲ့ဝင်တွေကမီးရှို့ခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်တော်မေးဆန်တဲ့ကပြည်သူ့လွှတ်တော်မှဦးထွန်းထွန်းဝင်းက AWD တည်ထောင်ဌာနကိုဖြစ်ဆိုခဲ့တာနဲ့တခြားဖြစ်စဉ်တွေမှာလည်းမီဒီယာတွေကိုမဟုတ်မမှန်ပြောဆိုတာကိုတွေ့ရတယ်လို့မြောက်ပြည်ရုံမြင့်တိုင်ကြားကကြေညာတော့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့မနေ့ကညနေပိုင်းလောက်မှလည်းကြောက်တော်မျိုးနဲ့တွင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာတဦးသေဆုံးပြီးစေဦးထက်မနေ့တန်ရန်ရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်။မနေ့ကတော့ဟိုပေါ့၄နိုင်ဝန်းကျင်ဖြစ်မှာပေါ့၄နိုင်ဝန်းကျင်လောက်မှာကျွန်တော်တို့ပက်ခတဲ့တချို့ကြားတယ်ပေါ့ဒီမျိုးအစားဖက်ကနေဖြစ်တယ်လို့ကြားတယ်။ဟို၄နိုင်ခွဲ၅နိုင်ပင်ဝန်းကျင်လောက်မှာကျွန်တော်တို့ဒီလေကင်းကြီးသွားတဲ့အချိန်မှာကျွန်တော်တို့ဒီချိခိုက်တန်ရန်ရတဲ့လူတွေရှိတာဆိုပြီးကျွန်တော်တို့စုံစမ်းကြည့်တဲ့အခါမှာစိုက်ပင်ရက်ွက်ပေါ့အဲ့ဒီမှာတုံချောင်းစုဆိုတဲ့ဟိုအစုရတခုရှိတယ်ဆိုတော့အဲ့ဒီကမိသားစုတစုသူတို့အိမ်မှာလက်နဲ့ချချတယ်လို့ပြောတယ်ဆိုတော့အဲ့ဒီမိသားစု၄ယောက်ပေါ့၄ယောက်အကုန်လုံးပြန်ရကြတာပေါ့အဲ့ဒီအချိန်မှာတယောက်ကတော့လူငယ်လေးတယောက်အသက်၁၄နှစ်ရှိတဲ့လူငယ်လေးတယောက်ကတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်ဆိုတော့ဒီနေ့မနေ့တောင်မှဆုံးသွားတယ်လို့ကျွန်တော်တို့သတင်းရတယ်အကုန်လုံးပြန်ရတာကတော့6ယောက်ရှိတယ်ကျွန်တော်တို့ဒီဟိုဖက်ကဆိုတော့တစ်ဖက်ကကျွန်တော်တို့ပိုက်တွေဒါမွတ်စလင်ဂျာဖက်ကလည်းပဲအတင်းရတချို့ရကြတယ်လို့ကြားတယ်ကျွန်တော်တိတိလောက်တော့ဒါ၁၀ယောက်ဝန်းကျင်ပေါ့ချို့ရတယ်တယောက်၁၂ယောက်လို့ပြောတာပေါ့ဟိုဖက်သတင်းကတော့သိတယ်ကျွန်တော်တို့စီတော့ပြည်ပစ်စုဆိုတော့မရောက်ဘူးဆိုတော့အဲ့ဒီအနေထားတော့ရှိတယ
်မနေ့ကကြောက်တော်ပြေခတ်မှုဟာရခိုင်လက်နက်ကန်အဖွဲ့ဘက်ကမိုင်းဆွေးတိုက်ခိုက်ခဲ့တယ်လို့လက်နက်ငယ်တွေနဲ့ပြေခတ်ခဲ့တာဖြစ်တယ်လို့တပ်မတော်တရင်မှန်ပြန်ကြားရေးဖွေးပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်အော်ကျွန်တော်တရင်ထုတ်ပေးပါမယ်ဗျတရင်ထုတ်ပေးမယ်အေအေကအဲ့ဒီနားနားလေးမှာဟွာသူတို့မိုင်းခွဲတာပါမိုင်းခွဲပြီးတော့အေရဲ့လက်နက်ငယ်နဲ့ပြစ်တယ်လို့ပြောတယ်ကျွန်တော်တို့တရင်ထုတ်ပေးဖို့ရှိ
ရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့မနေ့ကကြောက်တော်မျိုးထဲမှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်မနေ့ညနေကကြောက်တော်ဖက်မှာဟိုပြစ်ခတ်တာကဒါမြန်မာစစ်တပ်ကတဖက်သားပြစ်ခတ်တာဗျကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာဘာမှမရှိဘူး
ကြောက်တော်မျိုးနေတွင်မှာပြစ်ခတ်မှုတွေမကြာခဏဆူဆူဖြစ်ပွားနေတာကြောင့်ဒေသခံမျိုးသူမျိုးသားတွေအနေနဲ့ကြောက်လိုက်နေကြတယ်လို့ကြောက်တော်ဒေသခံတွေကပြောဆိုကြပါတယ်ကဘာမှာကိုဘက်ကရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားသလိုမြန်မာအရာဖက်လူမှုဖွေးစည်းတွေကလည်းရခိုင်စစ်ပွဲတွေရစေဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲအကိုအကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်ပလောက်ဝမြို့နယ်တွေမှာပြန်လည်တိုက်ပွဲတွေပြင်းထန်လာပါတယ်အရာသားထိခိုက်သေဆုံးမှုတွေလည်းများလာသလိုနေရာစွန့်ခါထွက်ပြေးလာတဲ့စစ်ဘေးဒုက္ခတွေလည်းတိုးလာနေပါတယ်